ဘာသာစကားအခက်အခဲမရှိဘဲနဲ့တခြားနိုင်ငံကလူစင်းတယောက်နဲ့ပစ္စည်းကိရိယာအသုံးပြုပြီးတော့ချောချောမူမူစကားပြောလို့ရနိုင်နေပြီလားကျွန်တော်တို့ငငယ်တုန်းကတိတ်ပန့်ရုပ်ရှင်ထဲမှာဆိုလို့ရှိရင်အနာဂတ်မှာကိရိယာတစ်ခုကိုသုံးပြီးတော့လူစင်းတယောက်နဲ့စကားပြောလို့ရတာတွေကိုတွေ့ရပါတယ်အခုခေတ်မှာမေးရမယ်မေးခွန်းကဒီအနာဂတ်ကိုကျွန်တော်တို့ရောက်ရှိနေပြီလားအားမမဟုတ်လေဒီအနာဂတ်ကအိမ်မက်ထဲမှာပဲရှိနေသေးလားအခုတလောကဘာပေါ်မှာကုမ္ပဏီအများကထုတ်လုပ်လာတဲ့နည်းပညာတခုရှိတယ်ဒီနည်းပညာက AI လို့ခေါ်တဲ့ Artificial Intelligence ဉာဏ်ရည်အတုဖြစ်ပါတယ်ဒီ Artificial Intelligence ဆိုတဲ့နည်းပညာကလူဉာဏ်ရည်ကိုသုံးပြီးတော့လုပ်ရတဲ့အလုပ်တွေမှာလူမသုံးဘဲနဲ့ကွန်ပျူတာစားထုတ်ပြီးတော့လုပ်လို့ရအောင်တည်ဆွင်ထားတဲ့နည်းပညာတခုပါ Artificial Intelligence ဖြစ်ခွဲခြားထားတဲ့ခေတ်မီစပစ်စီတွေမှာလုံနိုင်တဲ့စွမ်းအားတွေကတော့လူစကားကိုအောင်မြင်စွာနားလည်နိုင်အောင်ရှိသလိုလူလိုပဲဂိမ်းဆော့နိုင်တာလည်းရှိမယ်လူမပါဘဲနဲ့ကိုယ်ပိုင်ကားမောင်းနိုင်တဲ့နည်းပညာတွေပါဝင်လို့ပဲ machine learning လို့ခေါ်တဲ့ data တွေကိုစုပေါင်းပြီးတော့သိမြင်မှုစွာတိုးတက်အောင်လုပ်နိုင်တဲ့နည်းတွေလည်းပါပါတယ်ဒီ machine learning လို့ခွဲခြားထားတဲ့ AI ဆိုတာကတော့အသုံးပြုတဲ့လူများစီက data တွေကိုယူဆောင်ပြီးတော့မှသူ့ရဲ့အသိစိတ်ဉာဏ်ကိုတိုးတက်အောင်လုပ်နိုင်ပါတယ်ဒီအသုံးပြုလူတွေကသတ်မှတ်ချက်နဲ့ပြင်ဆင်ချက်ကိုယူပြီးတော့ဆက်ရဲ့အသိဉာဏ်ကိုမှန်ကန်အောင်လုပ်နိုင်တဲ့နည်းပညာပါဥပမာဆိုလို့ရှိရင် Google Translate ကmachine learning AI လို့ခေါ်ပါတယ်အဲ့ဒါကြောင့်မလို့ Google Translate မှာသုံးတဲ့လူကအမှားအမှန်ပြင်လို့ရပါတယ်ဒီလိုအမှားအမှန်ပြင်ချင်တယ်ဆိုလို့ရှိရင် Google Translate မှာခဲတံ icon လေးကိုနှိပ်ပြီးတော့မှအမှားအမှန်ပြင်လို့ရပါတယ် Google company ကဒီ machine learning နည်းပညာကိုသုံးပြီးတော့နှစ်အနည်းငယ်တွေ့မှာတယ်ဒီအသိဉာဏ်ကအတူကတိုးတက်လာတော့ကျွန်တော်တွေ့ရပါတယ်အခုဆိုလို့ရှိရင်ဒီ Google Translate ကမြန်မာဘာသာပြန်တာတော်တော်လေးအရင်နှစ်တည်းဟာစာအုပ်ရှိအရင်ကောင်းလာပါပြီဒါပေမဲ့ကျွန်တော်တို့တခြားဘာသာစကားပြောတဲ့လူတူနဲ့အမှန်စကားချောချောမူမူပြောလို့ရတဲ့အဆင့်ရောက်နေပြီလားဒီ Google Translate Software နဲ့အတူသုံးပြီးတော့ပုံမလွယ်ကူအောင်လုပ်ပေးနိုင်တဲ့နှစ်ချက်ကလေးတစ်ခုကတော့ Google Pixel Buds လို့ခေါ်ပါတယ် Pixel Buds ကတော့ Bluetooth နဲ့ဖုန်းကိုဆက်သွယ်ပြီးတော့မှ Google Translate Software နဲ့ပေါင်းပြီးတော့ကိုယ်စကားပြောတာနဲ့ဘာသာပြန်ထားတဲ့စာတွေကိုကိုယ်နားတွေကို direct ဖတ်နိုင်ပါတယ် Google Company ကတော့ဒီ Pixel Buds ကိုအသုံးပြုလို့ရှိရင်ဒီဇိန်းတစ်ယောက်နဲ့ဘာသာပြန်စကားပြောလို့ရှိရင်အရင်လွယ်ကူနိုင်တယ်လို့ညင်ညာထားပါတယ်ဒါပေမဲ့အပြင်ဘက်မှာတုံးကြည့်လို့ရှိရင်ဒါမှန်လားမှန်မလားကိုကျွန်တော်မသိရသေးပါဘူး။အဲဒါကြောင့်မလို့စမ်းသပ်ကြည့်ကြအောင်။ဒီကနေ့မလုပ်နေပါလဲ
။ What are you doing today?
Nice. I'm just hanging out with the family.
မနေ့သူဖက်ဆွဲထားတာပါ
။သင်ရဲ့အကြဆုံးအားစားကဘာပါလဲ?
Eat well in between.
Eat well in between.My favorite sport is football.
တချက်တွေ့တာကတော့50ရာခိုင်နှုန်းလောက်မှန်တယ်လို့တချို့50ရာခိုင်နှုန်းလောက်ကတော့မမှန်ပါဘူး။ကျွန်တော်ကတော့ဒါအနောက်တိုင်းဘာသာစကားကိုစကားပြန်ရတာကြောင့်မလို့50ရာခိုင်နှုန်းလောက်ပဲမှန်တယ်လို့တန်ဖျားရှိပါတယ်။အဲ့ဒါကြောင့်မလို့အရှေ့တိုင်းဘာသာနဲ့ဆိုရင်ရောဒီတဲ့ပုံမှန်နိုင်မလားကိုကျွန်တော်တို့နည်းနည်းလေ့လာကြည့်ကြအောင်။မင်္ဂလာပါ
你好，你好，你好吗？
泰鲁美女高啦，
高嘛嘞？伢咋差别啦？
很多好人，
那就好，没有坏人就好。
你说对不是不？
迪娜杀到伞刚刚飘飞了呀，啦？
我可以告诉你如何在这里开始飓风。
我没听懂，你再说一遍。
妈，哪么来不？明明差
点。
这个
故事啊，罗，这差点啊，这个啥表来？起码麦克风啊，没得啊，底下三个没盘来嘛。这个表来起码麦克风不呢，老家来讲了，话家啊，多的别偏地方嘞。စကားအပေးယူအချိန်မှလည်းအခက်အခဲရှိတာကြောင့်မလို့စကားပြောလို့ရှိရင်တဘာဝမကြဘဲနဲ့ချောချောမွေ့မွေ့မရှိဘူး Google Translate Software ကအရင်တော့အတိုင်းအများကြီးပိုကောင်းလာပေမဲ့အခုလောလောဆယ်မှာတော့စာအရေးအသားကိုပဲကောင်းကောင်းမွန်မွန်ဘာသာပြန်နိုင်သေးပါတယ်လူနဲ့တယောက်ချင်းတယောက်တာမန်လိုမျိုးစကားပြောတဲ့စကားကိုတော့ဘာသာပြန်ဖို့ကတော့နည်းနည်းဝေးသေးပါတယ်အခုလောလောဆယ်မှာ Google Software ကိုလူအများအားသုံးပြီးတော့မှအမှားကိုမြန်မြန်ပြင်လို့ရှိရင်ဒီ Machine Learning Software ကလူတွေပြင်တဲ့သင်ခန်းစာကိုယူပြီးတော့သူ့ရဲ့အသိဉာဏ်ကိုလည်းပိုကောင်းအောင်လုပ်ပြီးတော့နှောင်းချလို့ရှိရင်တာမန်လူတယောက်နဲ့တယောက်စကားပြောတာကိုပုံမချုံးမအောင်ပါလာပြန်နိုင်တယ်လို့ကျွန်တော်တို့ခန့်မှန်းလို့ရပါတယ်